အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့လာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေမှာယူကရိန်းနဲ့မြောက်ကိုရီးယားရဲ့အပါအဝင်ကမ္ဘာနိုင်ငံအားလုံးအပေါ်တက်ရောက်မှုရှိနေတဲ့ကိစ္စရဲ့အများအပြားကိုဆွေးနွေးသွားမှာဖြစ်ပြီးကမ္ဘာမှာအမေရိကန်ရဲ့ဥဆောင်မှုအခိုင်အမာဆက်ရှိနေတာကိုပြသသွားမှာဖြစ်တယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီက VOA ကိုပြောပါတယ်
The president's looking forward to this, again, because it's an opportunity to engage with foreign leaders about so many shared challenges that affect all of us.
အားလုံးပေါ်တည်ရမှုတွေရှိနေတဲ့အကျက်တဲစိန်ခေါ်မှုတွေနဲ့ပတ်သက်လို့ကမ္ဘာကောင်းဆောင်တွေတွေးဆုံဆွေးနွေးအပြေရှားနိုင်မဲ့အခွင့်အလမ်းတစ်ရက်အဖြစ်သမ္မတဘိုင်ဒန်ကယူဆထားတဲ့အတိုင်းဒီဆွေးနွေးပွဲတွေကိုတက်ရောက်ဆွေးနွေးသွားမှာဖြစ်တယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီက VOA နဲ့တီးတန့်တွေးဆုံမေးမြန်းချိန်မှာပြောဆိုသွားတာပါသမ္မတဘိုင်ဒန်ဟာရှေ့သတင်းပတ်ထဲမှာကျင်းပဖို့ရှိနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ဖို့ကမ္ဘောဒီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့အဲ့ဒီနောက် G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အတွက်ကိုတော့အင်ဒိုနီးရှားနိုင်ငံကိုသွားရောက်မယ်ဆိုတာကိုသမ္မတအိမ်ဘီရောကကြေညာချက်ထုတ်ပြန်ထားပါတယ်။အရှေ့အာရှထိပ်သီးဆွေးနွေးပွဲနဲ့ G20 ထိပ်သီးဆွေးနွေးပွဲတွေကိုတရုတ်သမ္မတရှီကျင်းပင်လည်းတက်ရောက်မှာဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်တော့တက်ရောက်မယ်မတက်ရောက်ဘူးဆိုတာသေချာမသိရသေးပါဘူးရှင်။